စစ်ကောင်စီတပ်နဲ့ DNL တအောင်းပလောင်တပ်အကြားပြီးခဲ့တဲ့လကစလို့တိုက်ပွဲတွေခက်ဆစ်ဆစ်ဖြစ်နေတာမှာဒီလ၂ရက်နေ့မနေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆင်နဲ့လာရှုမြို့တို့မှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်။မူဆင်မြို့နယ်ဆယ်လန့်ကျေးရွာအုပ်စုအတွင်းတိုက်ပွဲဟာတနေကုန်နီးပန်းပြစ်ထန်ခဲ့ပြီးအရသား၂ဦးလက်နက်ကြီးထိမှန်ခဲ့သလိုကျေးရွာ300လောက်ကပြည်သူ900ကျော်နေရာစွန့်ခွာတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်အပြည့်စုံကိုတော့ကိုခမောင်စိုးမင်းကတင်ပြပေးမှာပါခင်ဗျာ
။စစ်ကောင်စီတပ်နဲ့ TNL တအံပလောင်တပ်ဖွဲ့အကြားဇူလိုင်လဒုတိယဘက်လောက်ကစလို့ကျောင်းမဲလာရှိုးကုတ်ခိုင်နဲ့မူဆယ်မြို့နယ်တွေမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်။မနေ့ဩဂုတ်လ2ရက်နေ့ကမူဆယ်မြို့နယ်နဲ့လာရှိုးမြို့နယ်အတွင်းတိုက်ပွဲနှစ်နေရာဖြစ်ခဲ့ကြောင်း TNL ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဒါအိုက်ကျော်ကပြောပါတယ်
။မူဆယ်မြို့နယ်ဆယ်လန်းအထက်နာကတော့မနေ့ကဖြစ်တယ်ပေါ့။ဒီတိုက်ပွဲကမနေ့ဆယ်နိုင်ကျော်ကျော်လောက်ကနေညနေရောင်းအထိပေါ့နော်9နာရီဝန်းကျင်အထိရောက်သွားတယ်။အတလီကိုနီးပါးလို့ပြောလို့ရတယ်ပေါ့နော်ဖြစ်လိုက်တိုင်းနားလိုက်အဲ့မှာတော့ဒီစကားစားပဲကတည်ရင်တုံရင်နဲ့နမ်ခမ်းမြို့မှာပြလို့စီပူပေါင်းမှကျွန်တော်ရှိတဲ့နေရာကိုသူစီစီတိုက်ခိုက်လာတော့တပွဲဖြစ်သွားတယ်မနေ့ကဒီလာရှိုးမြို့နယ်တောင်တောင်ရွာနားမှာလည်းတနေရာဖြစ်တယ်ပေါ့အဲ့မှာတော့တည်ပြီးပြန်လာမှုလည်းမရှိ
ဆက်လက်အနည်းဖြစ်တဲ့တိုက်ပွဲမှာမူဆယ်မြို့ကရောတရား9မိုင်တက်စကန်ကရောလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိကြောင်းပြောပါတယ်။ဒီလ2ရက်နေ့ကမူဆယ်နဲ့တရား9မိုင်ကြားတုံကန်ရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသတွင်းသတင်းမီဒီယာတွေကရေးသားခဲ့ပေမဲ့ TNL ပြန်ကြားရေးတာဝန်ခံကတော့ဒီသတင်းမရရှိသေးကြောင်းပြောပါတယ်။ဆက်လန်ရွာအနီးတိုက်ပွဲဖြစ်ပွားချိန်မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့တနေကုန်နီးပါးပစ်ခတ်ခဲ့တယ်လို့မူဆယ်ဒေသခံတဦးကပြောပါတယ်။
မနေ့ကမနေ့ပိုင်းမှာလားစစ်တပ်ကနေ၃နာရီချီတော့တိုက်ပစ်နေတယ်။9နာရီတိုက်ပစ်မှာလားအလုံး23လောက်ရှိနေတယ်နော်။တောက်လျှောက်ပြီးတော့၃နာရီနောက်ပိုင်းကျတော့ညချီကျတော့ဒီက၃နာရီလောက်ရှားတယ်။၅နာရီလောက်ရှားပြီးတော့ဆက်ပြစ်တယ်လို့ဒီမြေညို့ပေါ်ကနေခုပြစ်သေးတာပေါ့နော်။ပြီးတော့ဒီရှိတောင်းတောင်းမှာတော့တဲ့ဒီတောင်းပေါ်ကနေလေကြီးမုံကိုပြည်တယ်ပေါ့နော်စစ်တပ်တွေကြတော့လေကြီးမုံရဲ့တောင်ချီနေမှာရှိရဲ့
ဒီတိုက်ပွဲဖြစ်ပွားချိန်မှာလက်နက်ကြီးကြီးထိတာကြောင့်အရက်သား၂ယောက်ထိကြိုက်ခဲ့ကြောင်းလဲမူဆယ်ဒေသခံကပြောပါတယ
်ထိကြိုက်တဲ့ရာတော့မနေ့9နိုင်လောက်ပေါ့နော်ရွာထဲမှာဘုံနှလုံးကြတယ်ဆယ်လိုက်ရွာဘေးအထက်ပိုင်းပေါ့နော်ကလေးတယောက်ထိတယ်အသက်ကြီးတယောက်ထိတယ်ဗျ၂ယောက်ထိတယ်နောက်တလုံးကြတော့အင်းရဲ့နောက်ပြီးမှပဲကြတာအဲ့ဒါတော့ဖြစ်ခိုင်းမှုရမရှိဘူးမိုင်းကြီးကလည်းတာမီကြတော့နန်းခန်းကိုသွားကြတယ်ခင်ဗျအရင်တော့ထိတာမဟုတ်ဘူးသူကလက်ရဲချီကလုံးရဲပဲမိုင်းကနေထိထားတယ
်အခုလိုအခြေအနေတွေကြောင့်ဆက်လန်ရွာအနီးကရွာ၃ရွာလောက်ကပြည်သူ900ကျော်ဟာနန်းခန်းနဲ့မူဆယ်ဘက်ကိုတိမ်းရှောင်နေကြရတယ်လို့နောက်ထပ်ဒေသခံတဦးကလည်းပြောပါတယ်
ကျောကျတော့ဟိုဘက်နန်းဘက်ကိုရှောင်းတယ်တချို့ကြောင့်ဒီဘက်ကိုရှောင်းတယ်လို့ဆယ်လမ်းမှာဆွဲကြပါလေပဲနမ်ကရဲ့မန်ကရဲ့မဆက်ရဲ့သုံးရပါသုံးရလုံးဆိုတော့ရှယ်900 600တော့ရှိမှာတယ်တချို့ကြောင့်ဒီဘက်တို့အမျိုးရင်းဝင်လိုက်နေတယ်တချို့ရောအဲ့ချစ်ဆောင်ဆဲမှာနေတယ်ဘုံကြောင့်မှာပဲပထမဖွင့်နေတာ
ဆက်လန်ရွာအနီးမှာဇူလိုင်လ23ရက်နေ့ကတိုက်ပွဲစတင်ဖြစ်ပွားခဲ့ပြီးဇူလိုင်29ရက်နေ့နဲ့ဩဂုတ်လ2ရက်နေ့တွေမှာတိုက်ပွဲပြင်းထန်ခဲ့တာပါတချို့ဒေသခံတွေဟာဇူလိုင်လ23ရက်တိုက်ပွဲဖြစ်ပွားချိန်ကစပြီးတိမ်းရှောင်နေခဲ့ကြပါတယ်ဒီကနေ့မှာတော့ဆက်လန်ရွာအနီးမှာတိုက်ပွဲတွေငြိမ်သက်ခဲ့ပေမဲ့မူဆယ်နဲ့ကုတ်ခိုင်ကြားမှာရှိတဲ့နန်ဦးကျေးရွာဘက်မှာတော့စစ်ရေးတင်းမာနေပြီးစစ်ကောင်စီတပ်ကပြည်သူတွေကိုဈေးနေမှာဈေးမဖွင့်ခိုင်းတာတွေရှိသလို TNL ကလည်းထဲမသွားခိုင်းတာတွေလည်းရှိပါတယ်ဇူလိုင်လ25ရက်နေ့နဲ့28ရက်နေ့ကတော့မူဆယ်မြို့နယ်ဆိုင်ကောင်းရွာနဲ့လာရှိုးမြို့နယ်ဤနိုင်ရွာဘက်မှာစစ်ကောင်စီဘက်က TNL တပ်ကို၄ချောင်းကတိုက်ခိုက်ခဲ့တာတွေရှိခဲ့ပါတယ်ဒီရပိုင်းအတွင်းစစ်ကောင်စီနဲ့ TNL အကြားဖြစ်ပွားတဲ့တိုက်ပွဲတွေထဲမှာမူဆယ်မြို့နယ်အတွင်းတိုက်ပွဲအများဆုံးဖြစ်သလိုအပြင်းထန်ဆုံးလည်းဖြစ်ခဲ့ပါတယ်။ရှမ်းမြောက်ဒေသကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာ။